င်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကင်ဖြစ်ပွားမှုမူလအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာဝူဟန်မြို့သားငါးစီးတစ်ခုကိုတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့2019ဒီဇင်ဘာလကစပြီးကူးစက်ပြန့်နှံ့နေတဲ့ဒီဗိုင်းရပ်စ်ပိုးကဝူဟန်မြို့ကပြင်းထန်စွာစီးတစ်ခုနဲ့ဆက်ဆက်နေတာပါ။အစောပိုင်းယောဂါကူးစက်သူတွေကိုကုသပေးခဲ့တဲ့ဆေးရုံတွေကအနည်းဆုံးဆေးရုံတင်ကိုလည်း WHO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးဖြစ်ပါတယ်။ဒီဗိုင်းရပ်စ်ကပြင်မှာအစပြုခဲ့တယ်ဘလူတရိတ်ဆန်ကနေစပြီးတော့ကူးစက်တယ်ဆိုတာနဲ့လူတွေကိုဘလူကူးစက်ခဲ့တယ်လေစတာတွေကိုသိပ္ပံပညာရှင်တွေကစုံစမ်းနေတာဖြစ်ပါတယ်အခုဆိုရင်တစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ102သန်းနဲ့သေဆုံးသူက 1.2 သန်းရှိပါတယ်ကူးစက်မှုလုံးဆက်ပြီးတော့မြင့်တက်နေတာကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်တတ်မှုတွေကိုပြန်ပြီးတော့ချမှတ်လာပါတယ်ဥရောပတစ်နိုင်ငံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုခရီးသွားလာတာနဲ့အဲ့ဒီနိုင်ငံတွေကနေလာရောက်တဲ့သူတွေကိုပြင်သစ်ကတားမြစ်လိုက်ပါတယ်။အခုချမှတ်လိုက်တဲ့စီကံကျအသေးအရာဥရောပတမကအဖွဲ့ဝင်နိုင်ငံတွေကခရီးသွား၍အနေနဲ့လေဒီကနေ့တင်းနေမှုတွေကစပြီးပြင်သစ်ကိုမလာရောက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းစင်ကြောင့်အထောက်အထားပြန်ရမှာဖြစ်ပါတယ်။တစ်ကမ္ဘာလုံးကူးစက်မှုလုံးအများဆုံးဖြစ်တဲ့အမေရိကန်မှာအခုထိကောက်ွယ်ဆေးတန်း90ဖြန့်ဖြူးပြီးဖြစ်တယ်လို့တန်း30ထိုးနှံပေးပြီးလို့ကူးစက်ရောဂါထိန်းချုပ်ကောက်ွယ်ရေးဌာနကစနေနေ့ကပြောပါတယ်